တရုတ်နိုင်ငံအရှိတောင်ပိုင်းဂွန်ဂျိုးခရိုင်တဲကလူဦးရေ73သန်းကျော်နေထိုင်တဲ့ဂွန်ဂျိုးမြို့မှာမေလကုန်ပိုင်းကစပြီးကိုဗစ် -19 ကူးစက်မှုတွေတိုးလာတာကြောင့်ရောဂါထိန်းချုပ်ဖို့ကန့်သက်တဲ့အစီအစဉ်တွေကိုတိုးမြှင့်လိုက်ပါတယ်။တရုတ်နိုင်ငံမှာစနေနေ့ကကိုဗစ် -19 ကူးစက်သူအတည်ပြုလူနာ24ယောက်ရှိတဲ့အထက်7ယောက်ကဂွန်ဂျိုးခရိုင်ကပါ။ရောဂါကူးစက်မှုတွေတိုးလာနေတဲ့အတွက်အာနာပိုင်တွေကဒီသတင်းပတ်အစောပိုင်းကစပြီးတွာလာလှုပ်ရှားမှုတွေကန့်သက်ထားတာကိုအခုနောက်ထပ်စီးပွားရေးလုပ်ငန်းတွေနဲ့လူမှုရေးဆိုင်ရာတွေမှာပါကန့်သက်မှုထပ်တိုးလိုက်တာဖြစ်ပါတယ်။မြေယောယထာဘူတာယုံတရာဇင်လောက်ကိုပိတ်ထားလိုက်သလိုဂွန်ဂျိုးမြို့နန်ရှားရက်ွက်ထဲကစားတောက်ဆိုင်တွေအတွက်ဆိုင်တဲထိုင်စားဝတ်ကိုပိတ်လိုက်ပြီးလေ့ကျင့်ခန်းလုပ်တဲ့အားကစားရုံတွေလိုလူအများလာရောက်တဲ့နေရာတွေကိုတော့ယာယီပိတ်ထားပါတယ်။ဒါအပြင်နမ်ရှားဟေဒူးနဲ့ကုံခွာရက်ွက်နေဒေသခံတွေနဲ့အဲ့ဒီဒေတာကိုဖြတ်သွားတဲ့လူတိုင်းကိုဗစ် -19 ပိုးရှိမှရှိစမ်းသပ်စစ်ဆေးဖို့အမိန့်ထုတ်လိုက်တာပါတရုတ်နိုင်ငံမှာ Sinovac Biotech ထုတ်ကိုဗစ် -19 ကာကွယ်ဆေးကိုအသက်18နှစ်နဲ့အထက်ကပဲထိုးပေးဖို့သတ်မှတ်ထားရကနေအခုအသက်3နှစ်ကနေ18နှစ်ကြာလူငယ်တွေအတွက်ပါအရေးပေါ်သုံးခွင့်ပြုလိုက်ပြီလို့တောက်ကြံတွေကအစိုးရရုပ်တံကအကြေညာပါတယ်